ထိုင်ဝမ်အနာရပါတီဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီ DPP ကိုထောက်ခံကြတဲ့နိုင်ငံတွေကိုတရုတ်နိုင်ငံကြီးဌာနနဲ့နိုင်ငံတကာမှရှိတဲ့တရုတ်သံရုံးတွေကသတိပေးလိုက်တယ်လို့ထိုင်ဝမ်ရွေးကောက်ပွဲမှာသမ္မတအဖြစ်အနိုင်ရသွားတဲ့လိုင်ချန်တေးကိုလည်းချီချူးစကားပြောကြတဲ့အစိုးရတွေကိုရှုတ်ချလိုက်ပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ DPP ပါတီသမ္မတလောက်လိုင်ကိုအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကချီချူးစကားပြောကြလိုက်ပြီးထိုင်ဝမ်နဲ့အလို့သဘောဆက်ဆံရေးဆက်လက်ထားရှိသွားဖို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံကြီးဝန်ကြီးဌာနကတော့ဒီနေ့ပဲအပြင်းထန်တုံ့ပြန်လိုက်တာပါအမေရိကန်နိုင်ငံကြီးဝန်ကြီးရဲ့ပြောဆိုချက်ဟာထိုင်ဝမ်ကခွဲထွက်ရေးလိုလားသူတွေကိုမှားယွင်းတဲ့သတင်းစကားပားရရောက်တဲ့လောက်ရအဖြစ်နဲ့ပြောဆိုခဲ့ပါတယ်ထိုင်ဝမ်ရဲ့ဒီမိုကရေစီခိုင်မာအားကောင်းမှုကိုပြတ်သားတဲ့လောက်ရအဖြစ်ဗြိတိန်နိုင်ငံကြီးဝန်ကြီးဒေးဗစ်ကွန်မွန်ချီချူးစကားပြောကြားတဲ့ပုံမှာလဲမှားယွင်းတဲ့လောက်ရအဖြစ်တရုတ်တန်ယုံကစနေနေ့မှာတုံ့ပြန်ခဲ့တာပါထိုင်ဝမ်သမ္မတလောင်းယူကော့ပွဲအနံ့ရတဲ့ပုံမှာဂျပန်နိုင်ငံကြီးဝန်ကြီးယူကိုကာမီကာဝါကချီချူးခဲ့တဲ့အတွက်လဲတရုတ်နိုင်ငံကတန်တမာရေးအရာကန့်ကွက်ခဲ့ပါတယ်ခင်ဗျာ